ဲ့ဘက်ကနိုင်ငံတကာကြက်ချင်ပြီးအဖွဲ့ ICRC အကြီးအကဲပီတာမော်ရယ်မြန်မာနိုင်ငံကိုလာရောက်ပါတယ်မြန်မာနိုင်ငံကိုရောက်ပြီးနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်အဲဒီနောက်ပြည်ပကပြည်ထနာတွေဖြစ်ပွားရာရခိုင်ပြည်နယ်မြောက်ပိုင်းကိုသွားရောက်လေ့လာပါတယ်ရခိုင်ပြည်နယ်ကအပြန်မှာတာဝန်ရှိသူတွေနဲ့ထပ်မံတွေ့ဆုံခဲ့ပြီးသူမြင်တွေ့ခဲ့သမျှကိုသတင်းစာရှင်းလင်းပွဲလို့သတင်းထုတ်ပြန်ပါတယ်။အဲ့ဒီမှာသူအဓိကပြောထားတဲ့အချက်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်မွတ်စလင်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့မြန်မာနိုင်ငံနေနဲ့အဆင်သင့်မဖြစ်သေးသလိုလုံခြုံတဲ့အနေအထားမှလည်းမရှိသေးဘူးဆိုတဲ့မှတ်ချက်ဖြစ်ပါတယ်။ဒါဟာရခိုင်ပြည်နယ်အရေးဆောင်ရွက်နေတဲ့လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့မြန်မာအစိုးရတာဝန်ရှိသူအားလုံးပြောဆိုနေကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံဖို့မြန်မာနိုင်ငံဘက်ကအဆင်သင့်ဖြစ်နေပြီးဘင်္ဂလားဒေ့ရှ်ဘက်ကပြန်မပို့သေးတာကြောင့်ကြံ့ကြာနေတာဖြစ်တယ်ဆိုတဲ့ပြောဆိုချက်တွေနဲ့လုံးဝနှိပါချားနာနေတာတွေ့မြင်နိုင်ပါတယ်။မြန်မာအစိုးရဘက်ကဘလို့ပြင်ဆင်ထားလို့ဒုက္ခသည်တွေလက်ခံဖို့အစဉ်နဲ့ဖြစ်နေပြီလို့ပြောနိုင်တာပါလေ။ ICRC အကြီးအကဲကရောဘာကြောင့်မြန်မာဘက်ကအစဉ်နဲ့မဖြစ်သေးဘူးလို့မှတ်ချက်ချရတယ်လဲဆိုတာအတော့ကိုစိတ်ဝင်စားဖို့ကောင်းတဲ့ကိစ္စပါ။မြန်မာအစိုးရဘက်ကပြောတာကတော့ရှင်းပါတယ်။ဒုက္ခသည်တွေပြန်လာရင်စစ်ဆေးမယ့်စခန်းတစ်ခုတည်ဆောက်ထားပြီးအဲ့ဒီစခန်းမှာပြန်လာတဲ့သူတွေကိုစီစစ်မယ်လာဘကအရာရှိတွေရဲတွေယာယီကျမ်းမာရေးစောင့်ရှောက်ပေးမယ်ဝန်ထမ်းတွေအားလုံးအစဉ်အမြဲစောင့်နေကြပြီးအဲ့ဒီမှာစစ်ဆေးပြီးရင်လှဖို့ခေါလို့ခေါ်တဲ့ဂျားစကန်းမှာယာယီထားမယ်အဲ့ဒီစကန်းဟာဒုက္ခတွေ3000လောက်လက်ခံနိုင်မှုစောက်ထားတာဖြစ်တယ်ဒီစကန်းမှာကြာကြာထားမှာမဟုတ်ဘူးအများဆုံးတစ်လလောက်ပဲထားမယ်ပြီးရင် cash for work season နဲ့ဒုက္ခတွေကိုသူတို့အရင်နေသွားတဲ့နေရာနဲ့အနည်းဆုံးမှာနေအိမ်တွေစောက်ခိုင်းပြီးပြန်နေရာချထားပြီးမယ်မြမအစိုးရအနေနဲ့တရက်ကိုဒုက္ခတွေ300လောက်လက်ခံနိုင်တယ်ဆိုတာပဲဖြစ်ပါတယ်ဒါဆိုရင် ICRC အကြီးအကဲကဒုက္ခတွေလက်ခံဖို့မြမဘက်ကအစဉ်သင့်မဖြစ်သေးဘူးလို့ဘာကြောင့်ပြောရတာပါလဲသူပြောတာမှန်သလားဆိုတာလေ့လာသုံးသပ်ကြည့်ကြအောင်ပါလက်ရှိရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေကိုကြည့်ရင်မွတ်စလင်ကျေးရွာတွေအများကြီးမိရှုဖြစ်စီခံထားရပါတယ်။အရင်ကတဆက်တဆက်ထဲရှိခဲ့တဲ့အငူမော်မောင်းတော်ကားလန့်တလျှောက်ကမွတ်စလင်ကျေးရွာအားလုံးအိမ်တွေအားလုံးလုံးဝနှိပါမိရှုဖြစ်စီခံရပြီးအခုဆိုရင်မြေပြင်ပေါ်မှာအရင်ကရွာတွေရှိခဲ့တဲ့ဆိုတဲ့အမှတ်အသားအရေးအယောင်တော့မတွေ့နိုင်ကြတော့ပါဘူး။မောင်းတော်မြောက်ပိုင်းမှာလည်းအလားတူပါပဲ။ဒါပြင်အရေးကြီးတာတစ်ခုကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားသူတွေကိုထားလို့ထွက်မပြေးပဲကျန်တဲ့မွတ်စလင်တွေကိုယ်တိုင်ဒီကနေ့အချိန်ဘာအလုတ်ကိုင်းမှလုတ်ကိုင်းစားတော့လို့မရပဲနိုင်ငံတကာအဖွဲ့အစည်းတွေရဲ့ထောက်ပံ့စာနဲ့ရပ်တည်နေတာတွေ့မြင်နိုင်ပါတယ်။ဒီလိုခက်ခဲတဲ့အခြေအနေတွေရောက်မဲ့အဲ့ဒီဒေသကမွတ်စလင်တွေဘင်္ဂလားဒေ့ရှ်ဘက်ဆက်ပြီးထွက်ပြေးနေကြဆဲဖြစ်တယ်လို့တချို့ငွေကြေးနည်းနည်းပါးပါးတတ်နိုင်သူတွေကတော့လူကုန်ကူးတဲ့ပွဲစားတွေကိုငွေပေးပြီးရန်ကုန်ဘက်ကိုခိုးဝင်ထွက်ပြေးနေတာတွေ့မြင်ရပါတယ်။အဲ့လိုနယ်ကျော်ထွက်ပြေးလို့ဖမ်းမိတဲ့မွတ်စလင်တွေလည်းမနှဲမနှောပါပဲအကြောင်းကတော့မွတ်စလင်တွေအနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအသက်ရှင်ရပ်တည်ရေးခက်ခဲနေတဲ့ပြဿနာပါ2012ခုနှစ်ကစရခိုင်ပြည်နယ်မှာဘာသာရေးလူမျိုးရေးအကြမ်းဖက်မှုတွေဖြစ်ခဲ့တယ်ဆိုပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းနှောခရိုင်ဘက်မှာတော့မွတ်စလင်တွေကတကယ်လူများစုကြီးဖြစ်နေတာမို့ပြဿနာကြီးကြီးမားမားမတက်အသေးပြောက်ဒီလောက်မများခဲ့ပါဘူးအရင်လိုကိုမျိုးနဲ့အတွင်းသွားလာစဘာဆိုင်ငါဖန်းလုတ်ကင်စားတော့လို့ရတဲ့အနေဒါရှိပါသေးတယ်2016ခုနှစ်အောက်တိုဘာမှာတော့ရွာသားတွေကိုစီယုံထားတဲ့အချမ်းဖက်သမားတွေကနေကြားဆောင်တပ်ဖွဲ့ဌာနချုပ်နဲ့တခြားရဲစခန်းနှစ်ခုကိုဝင်ရောက်စီးနှင်းတိုက်ခိုက်တပ်ဖြတ်လူရဲမှုတွေလုပ်ပါတယ်အဲ့ဒီနောက်ပိုင်းလူကြီးတပ်ဖွဲ့တွေကခြေမုံနှိမ်နေပါတယ်မွတ်စလင်တို့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးကြပါတယ်အုတ်ချိုရေးအာဏာပိုင်တွေကညမထွက်ရအမိန့်ထုတ်ပါတယ်မွတ်စလင်တွေအသွားလာကိုထပ်ပြီးတင်းကျပ်ပါတယ်အထူးသဖြင့်ရေလုံငန်းလုပ်ကင်သူများတဲ့မောင်းတော်ဒေသမှာ NVC လို့ခေါ်တဲ့ယာယီတပ်သိခန်းလက်မှတ်မရှိတဲ့သူတွေကိုငါးဖမ်းလုပ်ကင်ခွင့်မပေးဘဲတားမြစ်လိုက်ပါတယ်ဒီလိုနဲ့ယာနဲ့ချီတဲ့ငါးဖမ်းဆက်လေကြီးတွေထောင်နဲ့ချီတဲ့ငါးဖမ်းလှင်ငယ်တွေအားလုံးငါးဖမ်းမထွက်နိုင်တော့ဘဲနောက်ပိုင်းငါးဖမ်းလုပ်ငန်းကြီးတစ်ခုလုံးပြိုလဲပျက်စီးသွားပါတော့တယ်လုံခြုံရေးတင်းကျပ်တာကြောင့်တနေရာကနေတနေရာကုန်ကူးတန်းရောင်းဝယ်တာတော်ထဲမှာထင်းရှားဟင်းရှားမျိုးလဲမလုံနိုင်ပဲပြည့်စင်စီးပွားရေးဘဝလဲတဖြည်းဖြည်းကြာစင်းကုန်ပါတယ် Yilu Suware Chinigo Kwang Yubi Asa Champe Puega Ludisuzo Mananandurigo Change out the Pia Now by Natan Sakon Kune Ogula Champe Mujigo Senware Nemi Lunyoine Ocho Yetawen Yutaduri Ninele Asa Champe Puye Change out Kare Ditaga Musilendrigo Akawe Pibu Same ones Alido Nota a Champe Mutku Tamya Dwagedamare Now by Alon Tijare Dine Tamarone Lunyoin Tapori Pekka Champe Nina Muslim Tainechi Depending on Bego Tripida Muslim Nain Bong Miazwa Misho Piasi Kanare Sure Achini Mu Bobo Larava Dilu Achini Alma Suya Sienziari Ya Mavin Chautin Law Ye Dreshime Muslim Rugu Pianbi Lekan Nia Chatabu Nain Deluma Samatan Dida At the Muan Yamuri Dre Piensin Pitada Bama Shimanida လက်ရှိမြန်မာနိုင်ငံဘက်အချမ်းမှာကြံနေတဲ့မွတ်စလင်တွေကိုယ်တိုင်ကိုဝမ်းကိုမကြောင်းနိုင်ဘဲနိုင်ငံတကာအထောက်ပံ့အောက်မှာပဲမိခိုရက်တီနေရတာစတဲ့အချက်တွေကိုကြည့်ရင်နိုင်ငံတကာချက်ချင်းဒီအဖွဲ့ ICRC အကြီးကဲပီတာမော်ရာပြောရတဲ့မွတ်စလင်ဒုက္ခတွေကိုပြန်လဲလက်ခံဖို့မြန်မာနိုင်ငံအနေနဲ့အစဉ်သင့်မဖြစ်သေးသလိုလုံခြုံတဲ့အနေထားလေးမရှိသေးဘူးဆိုတဲ့မှတ်ချက်မှန်ကန်နေပါကြောင်းသ